မြန်မာနိုင်ငံတွင်မှကိုဗစ် -19 တန်တရာနဲ့စောင့်ကြည့်ခံနေရတဲ့စီးရင်တွေကတည်ဆုံးခဲ့သူဟာ8ဦးရှိသွားပါပြီ။ကျိုးပင်ကောင်းမြို့နယ်တွေကတည်ဆုံးသူ2ဦးကိုတော့တည်ဆုံးပြီးမှရောဂါပိုးရှိနိုင်တယ်ဆိုတဲ့တန်တရာနဲ့တခွဲဆန်းသတ်မှုလုပ်ခဲ့ပါတယ်။မြန်မာနိုင်ငံတွင်မှကိုရိုနာရောဂါတခွဲအတည်ပြုလူနာမတွေ့ရှိသေးပေမဲ့ရောဂါကာကွယ်ရေးအတွက်ကျန်းမာရေးဌာနတာဝန်ရှိသူတွေကအထူးကြမ်းတ်ဆောင်ရွက်နေရလို့ဆိုပါတယ်။ကျမိုင်းနဲ့အကစားဝင်ကြီးဌာနရဲ့မင်းညာကထုတ်ပြန်ချက်ထဲမှာကျိုးပင်ကောင်းမျိုးကပုဂ္ဂလိကဆေးရုံတစ်ခုမှတက်ရောက်ကူတာနေတဲ့အသက်82နှစ်အရွယ်အမျိုးသမီးဟာနာတာရှိအဆုတ်ပွားယောဂအခန်းနဲ့လက်လောအသက်ရှူလမ်းကြောင်းဆိုင်ရာပိုးဝင်တာတွေကြောင့်သေဆုံးခဲ့တယ်လို့ဖော်ပြချက်အရသိရပါတယ်။အဲ့ဒီအမျိုးသမီးကိုကိုဗစ် -19 တန်တရာရှိသူအဖြစ်သတ်မှတ်ထားတာမရှိပေမဲ့သူသေဆုံးချိန်မှာတော့ဓာခွဲနမူနာကိုရယူပြီးကိုရိုနာရောဂါပိုးရှိမရှိဆိုတာကိုသိနိုင်မှုအတွက်စစ်ဆေးဆောင်ရွက်နေပါတယ်။အဲ့ဒီလူနာကိုတန်တရားနဲ့စောင့်ကြည့်လူနာအဖြစ်မသတ်မှတ်ပေမဲ့လည်းအသက်ရှူလမ်းကြောင်းဆိုင်ရာယောဂနဲ့တည်ဆုံးခဲ့တာဖြစ်လို့အခုလိုတခွဲနမူနာပေးဖို့စစ်ဆေးတာဖြစ်တယ်လို့ဗဟုကုသယောဂတိုက်ဖြတ်ရေးဌာနကညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကအခုလိုရှင်းပြပါဗျာ။
ဒီဆုံးတဲ့သူအဲ့ဒီနောက်ကြည့်မယ်ဆိုလို့ရှိရင်ဒီတော့ရောဂါကူးစက်ပြမလို့ရှိရင်နိုင်ငံပြီးသွားတယ်ဒီ travel history လည်းမရှိဘူး conference case တွေနဲ့လည်းဒီကအနည်းသက်ထိတွေ့ရခြင်းမရှိဘူးဒါမဲ့သူပြတိဆုံးမှုနာထာမှာငမုံနာရယူပြီးတော့ပို့တယ်ဆိုတော့သူကစောင့်ကြည့်လို့နာတယ်ဆိုတော့မပါဘူးဒါပေမဲ့လို့သူကကြောက်ပြောသက်ရှူလမ်းကြောင်းနဲ့ဆိုင်တဲ့ရောဂါဆိုတော့ဒီ virus ကြောင့်လည်းဖြစ်နိုင်တယ် virus ကြောင့်လည်းဖြစ်နိုင်တယ်ဒီနေ့ကျွန်တော်တို့အနေနဲ့ဒေဥစာကိုကျွန်တော်တို့ရဲ့ဒီခုတန်တရားလို့နာစောင့်ကြည့်လို့နာတယ်မှာမပါဘူးမပါဘူးလို့သူပြောဆန်ပါဘူးကျွန်တော်တို့ရယူပြီးတော့ပေးဖို့စစ်ဆေးနေတာအဲ့ကဲဒီက negative ဖြစ်တယ်ဆိုလို့ရှိရင်လည်းဒါကရှင်းရှင်းလင်းလင်းကြည့်သူတွေသိရှိသွားမယ်ပေါ့နော်။ဒီလိုကသူက positive ကဖြစ်နေတယ်ဆိုရင်သူ့နဲ့ contact ရှိတယ်မကြောက်ဆိုဝင်နေတယ်။ဒီနေ့သူတက်ခဲ့တဲ့ကျေးဇူးတွေဒီနေ့အဲ့ရလူတွေကိုကျွန်တော်တို့လည်းနဲ့ဒါဝတ်တာရယ်ဆက်လုပ်ဖို့ကြီးရပါတယ်ဒါကြောင့်ပါ
COVID-19 တန်တရာနဲ့စောင့်ကြည့်လူနာတွေရဲ့တည်ဆုံးလာတာဟာအခုလ9ရက်နေ့ကနေမနေ့ကထုတ်ပြန်ချိန်အထိဆို8ဦးရှိခဲ့ပြီးသူတို့အားလုံးဟာငကိုယောဂအခန်းရှိသူတွေဖြစ်တယ်လို့လည်းဖော်ပြထားပြီးဖြစ်ပါတယ်။ကိုယ်တိုင်ကကျန်းမာရေးကောင်းမွန်နေပေမဲ့လည်းအခုလိုအချိန်မှာလူထုတတ်တဲ့နေရာတွေကိုမသွားသင့်ကြောင်းဒေါက်တာခင်ခင်ကြီးကပြောထားပါတယ်။
အမှားတော့ဒီနေ့လည်းလိုအပ်တဲ့စိတ်ဆိုင်ရည်တွေကိုအထူးလေးပေးပြီးတော့ဆောင်ရွက်ပါတယ်။လက်ရှိမှာလည်းကျွန်တော်တို့ကလေဆက်ဝင်ပေါက်ဆက်ပေါက်ကဝင်လာတဲ့သူတွေကိုကျွန်တော်တို့သိချသွားစစ်ဆေးနေတယ်လို့ပဲ။ဒီစိတ်ကနေဝင်လာတဲ့သူတွေကိုကျွန်တော်တို့စစ်ဆေးမှုတွေစက္ကန့်နဲ့ဆောင်ရွက်နေပါတယ်။အဲကြောင့်ပြည်သူတွေနေနဲ့ဒါပြဿနာတော့ဒီနေ့ကပုခန်းကောင်းနေအသက်ကငယ်နေအဲ့လိုမျိုးယောဂခံခံနိုင်လို့တော့ဒီယောဂကိုယ်စမှုကိုအကျဉ်းမှခံစားရတယ်။သာမန်လက္ခဏာဖြစ်နေတယ်ကိုကသူစင်းနေမှရှိတယ်ကိုမိဘတွေကိုဘိုးဘွားတွေကိုဒါရောဂါကူးစက်တဲ့အခါမှာသူတို့တွေမှာစူးစူးဝါးကျဉ်းထန်စွာခံစားနိုင်ရတဲ့အတွက်သူတို့စုတွေကိုရှောင်ဖို့သူတို့တွေမသွားဖို့ဆိုတော့သူစီတွေကိုပန်ချလိုပါတယ်
ကျမိုင်းနဲ့အကစားဝင်ကြီးဌာနကထုတ်ပြန်ထားတဲ့တေဆုံးသူစီရင်တွင်အရာရှမ်းပြည်နယ်တောင်ပိုင်းကအသက်34နှစ်အရွယ်အမျိုးသားရခိုင်ပြည်နယ်ကအသက်40အရွယ်အမျိုးသားမန္တလေးကအသက်68နှစ်အရွယ်အမျိုးသမီးနဲ့22နှစ်အရွယ်အမျိုးသမီးအပါအဝင်မကွေးတိုင်းကအသက်9လအရွယ်ကလေးငယ်နဲ့ရန်ကုန်ကအသက်40အရွယ်အမျိုးသားတို့မှာကိုရိုနာရောဂါပိုးမရှိကြောင်းအတည်ပြုထားပြီးဖြစ်ပါတယ်ကျန်ရှိနေသေးတဲ့ရှမ်းပြည်နယ်အရှေ့ပိုင်းကအသက်30အရွယ်အမျိုးသားနဲ့ပဲခူးတိုင်းကအသက်84နှစ်အရွယ်အမျိုးသားအပါအဝင်82နှစ်အရွယ်အမျိုးသမီးသူတို့သုံးဦးရဲ့ဓာခွဲနမူနာကိုတော့အမျိုးသားချမ်းမာရေးဓာခွဲမှုဆိုင်ရာဌာနကိုပေးပို့ထားပြီးယောဂရှိမရှိဆိုတာဒီကနေ့ညမှာထုတ်ပြန်နိုင်မယ်လို့ချမ်းမာရေးဌာနတာဝန်ရှိသူကပြောထားပါတယ်။ပြည်သူလူထုအနေနဲ့လူထုတတ်တဲ့နေရာတွေကိုမသွားဖို့လက်နယ်မျက်နှာနဲ့နှာခေါင်းပတ်သက်တို့ကိုမထိဖို့ချောင်းဆိုးနှာချင်းရင်အုပ်ဆိုးဖို့အပါအဝင်လက်ကိုဆက်ပြနဲ့မီးစနစ်တကျဆေးကျော်ပေးဖို့နဲ့ကိုယ်ခံအားကောင်းအောင်နေထိုင်ဖို့တတိပေးထားပါဗျ။ COVID-19 ကိုရိုနာရောဂါပိုးဟာနိုင်ငံပေါင်း181နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့စီးရင်တွေအရလူပေါင်း 2,400 ကျော်ကိုကူးစက်ခဲ့တာပါ။စုစုပေါင်းသေဆုံးသူကတော့ 1,000 ကျော်အထိရှိသွားပါပြီ။မြန်မာနိုင်ငံထဲမှာတော့အခုချိန်ထိကိုရိုနာရောဂါတခွဲအတည်ပြုလူနာမတွေ့ရှိသေးပေမဲ့လို့အချိန်မီအစုလိုက်အပြုံလိုက်ကူးစက်လာနိုင်တာကြောင့်ပြည်သူလူထုအနေနဲ့လည်းဒီယောဂါကျူတင်ကာကွယ်ရေးအတွက်တာဝန်ရှိသူတွေကညွှန်ကြားထားတဲ့အချက်တွေကိုပါဝင်လိုက်နာကြဖို့လိုတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတွေကတတိပေးထားပါတယ်။ကျမဆုစုပါရန်ကုန်ကနေတင်ပြပို့ထားတာပါ။